2023ဒီနှစ်အစပထမသတင်းပတ်မှာရှည်တန်းစစ်မျက်နှာတလျှောက်တိုက်ခိုက်မှုတွေကတော့အပြောင်းလဲမရှိပုံမှန်အတိုင်းဖြစ်နေပါတယ်လူရှမ်းနဲ့ဒုညဒေသတွေကတော့အများအားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်လို့ယူကရိန်းသမ္မတကပြောဆိုသွားတာပါပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကတော့သူ့ရဲ့ထောက်လှမ်းရေးအစီရင်ခံစာအရရုရှားတပ်တွေဟာယူကရိန်းရဲ့ဘယ်နေရာကနေချင်းချောင်မှုအကြီးမားဆုံးနဲ့ရင်ဆိုင်ရမယ်ဆိုတာဆုံးဖြတ်လို့မရဖြစ်နေတယ်လို့ပြောပါတယ်ရုရှားရဲ့တိုက်ခိုက်မှုတွေကိုကြည့်ရင်ယူကရိန်းတပ်ဖွဲ့တွေလူရှမ်းအိုဘလက်စ်မြောက်ပိုင်းဒါမှမဟုတ်ဇပိုရီးယားဒေသကနေအဓိကထိုးစစ်ဆင်လာနိုင်တဲ့အတွေ့အဲ့ဒီနေရာတွေကိုကြိုတင်သိမ်းပိုက်ဖို့ရုရှားတပ်မှုတွေရဲ့အကြံပေးချက်အတိုင်းလုပ်နေကြပုံရတယ်လို့ပြောဆိုပါတယ်ခင်ဗျာ